Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော့တရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ5ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ19.25ရောနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မနန်းလာဝါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါ။စီးရီးယားနိုင်ငံမှာစစ်ရာဇဝတ်မှုတွေကိုအစိုးရတပ်တွေရောအတိုက်ခံလက်နက်ကိုင်တပ်ဖွဲ့တွေနှစ်ခုစလုံးကနေပြီးတော့ကျူးလွန်နေပုံရတယ်လို့လူခွင့်ရဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောလိုက်ပါတယ်။ရေမြေနိုင်ငံမှာတော့ Saudi Arabia ဥဆောင်တဲ့တပ်ဖွဲ့တွေကနိုင်ငံကလေဆိပ်ကိုပြစ်မှတ်ထားတိုက်ခတ်နေတာတွေကိုရပ်တန့်မှုကုလသမဂ္ဂကတောင်းဆိုပါတယ်။တခါအမေရိကန်ပြည်ထောင်စုကိုသတင်းတစ်ပတ်ကြာရောက်နေတဲ့ပြည်ထောင်စုလွှတ်တော်နာရကသရဝဥရွှေမန်းဟာမနေ့ကတော့ဒီသမ္မတအိုဘားမားရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ် Benjamin Rhodes နဲ့ဒုတိယနိုင်ငံသားရင်းဝင်ကြီး Anthony Blinken တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုမျိုးထူးခြားတဲ့မြန်မာနဲ့နိုင်ငံကသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီ။မြန်မာနိုင်ငံရဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးနဲ့ပတ်သက်ပြီးအဆိုပြုတင်တွင်းထားတဲ့ဥပဒေမူကြမ်းအပေါ်စိုးရိမ်မကင်းဖြစ်မိတယ်လို့ American ပြည်ထောင်စုကပြောဆိုလိုက်ပါတယ်
။ So Deputy Secretary Deputy Secretary Blinken met today with the Speaker of Burma's Union Parliament, Shwe Man.
American နိုင်ငံခြားရေးဌာနပြောခွင့်ရသူပါအပြည့်စုံကိုသတင်းတွေပြီးမှတင်ပြပေးမှာပါ။ဒါအပြင်အစိုးရတပ်တွေနဲ့လက်ရှိတိုက်ပွဲဖြစ်နေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ဟာ NCCD အဖွဲ့ကနေဘာကြောင့်နှုတ်ထွက်မယ်လို့ပြောလိုက်တာပါလဲ။ထိုင်းနိုင်ငံတောင်ပိုင်း Robert Chama အလုပ်လုပ်ကိုင်နေတဲ့မြန်မာအလုပ်သမား၄ဦးကိုအလုပ်ရှင်ကတနက်နဲ့ပြစ်ခဲ့တာဘာကြောင့်ပါလဲ။နောက်ပြီးပထမဆုံးအကြိမ်ကျင်းပတဲ့ဆရာမမြန်နီလာခန်ကဘာအချက်တွေတောင်းဆိုလိုက်ကြပါသလဲ။ဒီလိုသတင်းဆောင်မတွေကိုသတင်းတွေပြီးမှကြားရမှာပါ။ခုရင်ဆုံးတော့အင်္ဂါနေ့ထိုက်တန်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်စီးရီးယားနိုင်ငံရဲ့အကြီးဆုံးမြို့အလက်ပိုမှာအစိုးရတပ်တွေနဲ့တပ်ခိုင်နက်ကန်တပ်ဖွဲ့တွေအကြားမှာတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ဒါဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေဖြစ်နိုင်တယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်အလက်ပိုမျိုးမှာနေထိုင်အလုပ်လုပ်ကိုင်နေကြတဲ့လူတရာနဲ့တွေ့ဆုံမေးမြန်းချက်တွေကိုအခြေခံပြီးတော့ဖော်ပြတာမှာပြီးခဲ့တဲ့ဇန်နဝါရီလကစလို့အစိုးရစစ်တပ်ဟာဈေးပလီစစ်ရုံနဲ့စာတင်ကျောင်းတွေကိုစီပိုင်းဘုံတွေတခြားပောက်ကွဲစီတဲ့လက်နက်ပစ္စည်းတွေကိုသုံးပြီးတော့တိုက်ခိုက်ခဲ့တယ်လို့ Amnesty International အဖွဲ့ကပြောပါရယ်အလားတူအတိုက်အခံလက်နက်ကိုင်တွေကလည်းဒီမော်တာကြီးတွေနဲ့တိုက်ခိုက်တာရှိတယ်လို့နှစ်ဖက်စလုံးကအချင်းသားတွေကိုဖမ်းဆီးခေါ်ဆောင်တာနှိပ်စက်ညှဉ်းပန်းတာတွေရှိပေမဲ့လို့ဒီလိုချိုးဖောက်မှုအများစုကိုတော့အစိုးရတပ်ဖွဲ့တွေကအဓိကလှုပ်ဆောင်နေတာလို့အစင်ခံစာမှာဖော်ပြပါရယ်နေရာအနှံ့ဖြစ်ပွားနေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေအထူးသဖြင့်အစိုးရစစ်တပ်ကအရက်သားတွေနေထိုင်ရာရက်ကွက်တွေပေါ်ကိုလေကြောင်းကနေရရဆက်ဆက်ဘုံကျဲတိုက်ခိုက်နေတာတွေကြောင့်အလက်ပိုမျိုးကအရက်သားပြည်သူတွေအသက်ရှင်နေထိုင်မှုပိုပြီးတော့ခက်ခဲလာစေတယ်လို့လည်း Amnesty International အဖွဲ့ရဲ့အရှိအလေပိုင်းနဲ့မြောက်အာဖရိကရေးရာညွှန်ကြားရေးမှူး Philip Luther ကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ဒါဟာအရက်သားပြည်သူတွေအပေါ်မှာတမေယူရပြီးတော့ပြစ်မှတ်ထားတိုက်ခိုက်နေတဲ့စစ်ရာဇဝတ်မှုတွေလူသားတို့အပေါ်ကိုကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်တယ်လို့ Mr. Luther ကပြောပါရယ်ဒီတော့တွင်စီးရီးယားပြည်ပခါတွေကိုအစုံသက်အောင်နိုင်ငံတကာကနီလန်းရှာဖွေစူးစမ်းတဲ့အနေနဲ့ဒီပြည်ပခါမှာပါဝင်ပတ်သက်နေတဲ့အဖွဲ့တွေနဲ့ပြည်ပခါအစုံသက်ရေးဝိုင်းဝန်းကူညီချင်ကြတဲ့သူတွေနဲ့အတူစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖတီမစ္စတူရာတို့ဒီဂျနီဗာမြို့မှာဒီကနေ့အကြိမ်နေ့ကစပြီးတော့တပတ်ကြာတွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့ရှိပါတယ်ရှင်
။ဆော်ဒီအာရေဗျနိုင်ငံအနေနဲ့ယမန်နိုင်ငံရဲ့အဓိကကြားတဲ့နိုင်ငံတကာလေဆိပ်ကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေရပ်တန့်ဖို့ကုလသမဂ္ဂကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပန်ကြားလိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်လေရင်ပြေးလမ်းတွေထိခိုက်ပျက်စီးပြီးတော့အသုံးပြုလို့မရဘဲဖြစ်ကုန်တယ်လို့ပြောပါတယ်။လေရင်ကွင်းကိုအသုံးပြုလို့မရတဲ့အတွက်အကူအညီပေးအဖွဲ့တွေအနေနဲ့သူတို့ရဲ့ဝန်ထမ်းတွေကိုပို့ဆောင်ပေးလို့မရတာအရေးကြီးတဲ့စေဝါအကူအညီတွေနဲ့တခြားအသက်ကယ်ဆယ်ရေးအကူအညီတွေဒါမှမဟုတ်အရေးပေါ်ဆေးကုသမှုခံယူနိုင်စေဖို့အတွက်ခေါ်ထုတ်တာတွေကိုလုပ်ပေးနိုင်ခြင်းမရှိဘူးလို့ယေမန်နိုင်ငံဆိုင်ရာကုလသမဂ္ဂကယ်ဆယ်ရေးတာဝန်ခံယိုဟန်ဗန်ဒါကလော့ကပြောပါတယ်။စာနာမျိုးမှာရှိတဲ့နိုင်ငံတကာလေဆိပ်ကအရေးပါတဲ့အသက်သွေးကြောဖြစ်သလိုနိုင်ငံတွေမှာရှိတဲ့တခြားလေဆိပ်နဲ့သင်္ဘောစိတ်တွေဟာလည်းအလားတူပဲဖြစ်တယ်လို့သူကပြောပါတယ်။လောင်စာဆီပြက်လက်လာတဲ့အတွက်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေဟာတချို့ဒေသတွေကိုစာနယ်ရိတ်ခါပေးပို့တာတွေကိုရွှေ့ဆိုင်းထားရတယ်လို့ယေမန်မှာရှိတဲ့ကုလသမဂ္ဂကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။ဒါပြင်ဆော်ဒီဦးဆောင်တဲ့မဟာမိတ်တွေကအီရန်ကကြောတောင်းနောက်ခံပေးထားတဲ့ရှီယာဟူတီတပုံတွေကိုလေကြောင်းကနေတိုက်ခိုက်နေတာကလည်းဘေးကင်းလုံခြုံစိတ်ချမှုမရှိသေးတဲ့အတွက်အဟန့်တားတွေဖြစ်စေတယ်လို့ပြောပါတယ်။ယေမန်နိုင်ငံမှာပြီးခဲ့တဲ့2လအတွင်းလူ1,000ကျော်တည်ဆုံးခဲ့ပြီးတော့3,000ကျော်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အညီလုပ်တဲ့ပွဲတစ်ခုရဲ့အပြင်ဘက်မှာလုံခြုံရေးအဆောက်အအုံတရားကိုပြစ်ခတ်ခဲ့တဲ့ဒ ီလူနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်ဒီလူနှစ်ယောက်ကိုလည်းရဲတပ်ဖွဲ့ကပြစ်တက်လိုက်ပါတယ်အဲ့ဒီလူနှစ်ယောက်ဟာအရီဇိုနာပြည်နယ်မှာတခမ်းနဲ့နေထိုင်ကြတဲ့အက်ဒန်ဆင်ပဆန်နဲ့နာဒါဆိုဖီတို့ဖြစ်ကြတယ်လို့ဒီရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်စင်ဆန်ကို2006ခုနှစ်ကတည်းက FBI ကစောင့်ကြည့်နေခဲ့ပြီးတော့2010ပြည့်နှစ်မှာ FBI တာဝန်ရှိသူတွေကိုလိမ့်လည်ပြောဆိုမှုဆိုမာလီယားကအကြမ်းဖက်ဂျီဟတ်ဝါဒီတွေနဲ့ပူးပေါင်းလုပ်မှုနဲ့ပြစ်ဒဏ်ချခဲ့ပူတယ်ဆိုတာကိုတရားရုံးအထောက်အထားတွေကပြပါဗျ။ဖီနီမျိုးကသူတို့နှစ်ယောက်အခန်းကို FBI နဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကဝန်ရှာခဲ့ပြီးတော့အဲ့ဒီတိုက်ဝဲတစ်ခုလုံးကိုပိတ်ပစ်လိုက်ပြီးတော့ဒီနေထိုင်သူတွေကိုနိုင်အတော်ကြာရွှေ့ထားခဲ့ပါဗျ။သူတို့ဘာကြောင့်တိုက်ခိုက်တယ်ဆိုတာကိုမသိရသေးပေမဲ့ပွဲလုတဲ့နေရာကလူတွေကိုပြစ်ခတ်ဖို့သွားကြတယ်ဆိုတာကတော့ထင်ရှားပါတယ်လို့ Texas ပြည်နယ်ဂါလန်မြို့ရဲတပ်ဖွဲ့ပြောခွင့်ရဂျိုဟန်ကပြောပါတယ်သူတို့တို့ဦးပြစ်လိုက်တဲ့အဆောက်ဒီလုံခြုံရေးကတော့ခြေထောက်မှာတရားရသွားပြီးစေကူတာမှုခံယူခဲ့ပြီးတဲ့နောက်မှာစေယုံကနေပြန်ဆင်းသွားပါပြီရှင
်မရဂန်ပြည်တော်စုဘော်တီမိုးမြို့မှာလူမဲလူငယ်တူရဲတပ်ဖွဲ့ရဲ့ဖမ်းဆီးထိန်းသိမ်းခံရစဉ်တွင်တေဆုံးခဲ့ရတဲ့ပတ်သက်ပြီးမိခဲ့တဲ့တရင်ဘက်ကစူပူမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်သမ္မတဘရက်အိုဘားမားကရဲဝန်ထမ်းတွေနဲ့လူနည်းစုအတိုင်းဝိုင်းကြမှာယုံကြည်မှုပြန်လည်တည်ဆောက်ဖို့ကိုတောင်းဆိုလိုက်ပါတယ်။ CBS ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာမစ္စတာအိုဘားမားကအရင်ကနှစ်ပေါင်းများစွာကျုံပြူခံရမှုတွေနဲ့လူမျိုးရေးခွဲခြားဆက်ဆံမှုတွေရှိခဲ့တာတွေဟာဒီကနေ့အထိအာဖရိကနယ်ပယ်အမေရိကန်အတိုင်းဝိုင်းအပေါ်မှာအကြီးအကျယ်တက်ရောက်မှုတွေဆက်ရှိနေတုန်းပဲလို့ပြောဆိုသွားတာပါ။အိုင်ပီတဝမ်လူမဲအတိုင်းဝိုင်းနေကြမှာဆင်းရဲနွမ်းပါမှုအခွင့်အလမ်းနဲ့နေပါမှုပညာရေးအားနည်းမှုတွေဆက်ပြီးရှိနေပြီးဒီအခြေအနေတွေကိုမကြာခဏဆိုသလိုလစ်လူရှုထားကြသလိုအခြေအနေတစ်ခုခုပေါ်လာတဲ့အချိန်ကြမှာအထိတ်လန့်ဖြစ်လာကြတယ်လို့သမ္မတဘာမားကပြောပါတယ်လန်လန်ဒီဆိုပိုင်းကအာဖရိကနယ်ပွားနဲ့လက်တင်အမေရိကန်နယ်ပွားအမေရိကန်လူငယ်တွေအများပြားတွေ့ဆုံချိန်မှာလည်းဒီလူငယ်တွေအနေနဲ့မွေးလာကလေးကသူတို့အပေါ်အများနဲ့မတူတဲ့ခွဲခြားဆက်ဆံမှုတွေကြုံရတာရဲဝန်နှန်းတွေရဲ့မမျှမတဆက်ဆံတာတွေကိုခံကြရတယ်ဆိုတော့ကိုလည်းသမ္မတအိုဘားမားကအတိအမှတ်ပြုပြောကြားခဲ့ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့အင်္ဂါနေ့ညနေမြန်မာနိုင်ငံရဲ့နိုင်ငံတကာဆိုင်ရာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ပြည်ထောင်စုလွှတ်တော်နာရက်ကလည်းဖြစ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်တဲ့သရွာဦးရွှေမန်းဟာမနေ့ကတင်းနေလာနေတုန်းကတော့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘန်ဂျမင်ရော့စ်နဲ့ဒီအင်ဗျူရောမှာတွေ့ဆုံခဲ့ပါဗျ။မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီပြည်ပင်ပြောင်းလဲမှုလုပ်ငန်းတွေလွှတ်တော်ရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြသလိုမြန်မာနိုင်ငံရဲ့ပြည်ပင်ပြောင်းလဲရေးလုပ်ငန်းစဉ်တွေရှေ့ဆက်လှုပ်ဆောင်နေရတဲ့အများအမေရိကန်နဲ့မြန်မာနှစ်နိုင်ငံအကြားထိတွေ့ဆက်ဆံမှုတွေကိုတွန်းမြင့်လှုပ်ဆောင်သွားဖို့အမေရိကန်အစိုးရကအခိုင်အမာဆုံးဖြတ်လှုပ်ဆောင်သွားမယ်ဆိုတာတွေကို Mr. Roots ကထပ်မံပြောကြားခဲ့တဲ့အကြောင်းအင်ဗျူတော်ကမနေ့ကသတင်းထုတ်ပြန်ပါတယ်နိုင်ငံလုံးဆိုင်ရာပြစ်ခတ်ရစရေးသဘောတူညီချက်ဆိုင်ရာတိုးတက်မှုတွေရှိလာတဲ့အပေါ်မှာ Mr. Roots ကမှတ်ချက်ပေးခဲ့သလိုနိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေကနေမျှတမှုရှိတဲ့ဒီခိုင်မာတဲ့ငြိမ်းချမ်းရေးစီကိုဥတည်နိုင်ဖို့မျှော်လင့်တဲ့အကြောင်းလည်းပြောဆိုပါရယ်။လာမယ့်2015ရွေးကောက်ပွဲကိစ္စနောက်ဖွဲ့စည်းပုံအခြေခံဥပဒေပြည့်စည်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြသလိုမျိုးစောက်ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့စိုးရိမ်နေတဲ့အကြောင်းနဲ့မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကျက်အတဲကြုံရတဲ့နေရာတွေမှာအခြေအနေတွေကိုတိုးတက်ကောင်းမွန်လာအောင်အရေးကြီးဆောင်ရွက်ဖို့လိုအပ်နေတဲ့ဆိုတာတွေကို Mr. Roots ကအလေးထားဆွေးနွေးခဲ့တဲ့အကြောင်းအင်ဗီရောရဲ့ညင်ညာချက်မှာဖော်ပြထားပါရယ်။ပြည်သူ့လွှတ်တော်နိုင်ငံကသူတို့ကဥရွှေမန်းဟာဒီအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်သိုနီဘလင်ကင်စ်နဲ့လည်းဒီမနေ့တုန်းကတွေ့ဆုံခဲ့ပြီးတော့လာမယ့်ရွေးကောက်ပွဲဆိုင်ရာကိစ္စနောက်အမျိုးသားပြည်နယ်သိမ်းမြေရေးလှုပ်ဆောင်ချက်တွေအပြင်လူခွင့်ရေးဆိုင်ရာစိတ်ခေါ်ချက်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရ Jeff Rethke ကပြောပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌချူပီနာရဲ့ဖိတ်ကြားချက်နဲ့ဧပြီလ30ရက်နေ့ကနေမေလ6ရက်နေ့အထိတပတ်ကြာဒီအမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ခီးစစ်အတွက်မှာတော့ပြည်ထောင်စုလွှတ်တော်နိုင်ငံကသူရောဥရှိမန်းနဲ့အဖွဲဟာဒီအမေရိကန်အထက်လွှတ်တော်နဲ့အောက်လွှတ်တော်မှာရှိတဲ့ပါတီနည်းရစလုံးကအထင်ကြီးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့တာပါရှင်
။မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးတော့စိုးရိမ်စရာကောင်းတဲ့နိုင်ငံတွေတဲကတနိုင်ငံအဖြစ်ပြန်ပြီးသတ်မှတ်ဖို့ပြည်ပဆိုင်ရာဘာသာရေးလွတ်လပ်မှုအစီရင်ခံစာကဖော်ပြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်ပဆိုင်ရာဘာသာရေးလွတ်လပ်မှုဆိုင်ရာကော်မရှင် USCIRF ကဒီကနေ့ထုတ်ပြန်လိုက်တဲ့2015နှစ်ပတ်လည်အစီရင်ခံစာမှာအဲ့လိုဖော်ပြလိုက်တာပါပြီးခဲ့2014ခုနှစ်အတွင်းမြန်မာနိုင်ငံကလူနည်းစုဘာသာဝင်တွေနဲ့တိုင်းရင်းသားတွေဟာဘာသာရေးရလွတ်လပ်ခွင့်မရတာခွဲခြားဆက်ဆံခံရတာအကြမ်းဖက်ခံရတာတွေရှိတယ်လို့အဆိုပါအစီရင်ခံစာကဖော်ပြပါတယ်လူနည်းစုဘာသာဝင်နဲ့ပတ်သက်ပြီးတော့ဖိနှိပ်မှုတွေဟာကြဲကြဲပြန့်ပြန့်ဖြစ်နေပြီးဆိုရကလည်းဒီလိုမျိုးဘာသာရေးရဖိနှိပ်တာတွေနဲ့ပတ်သက်ပြီးဂျောင်းဝင်ဟန်တာတွေစုံစမ်းစစ်ဆေးတာတွေအေးအေးယူတာတွေလုပ်ဖို့စမ်းသပ်မရှိခဲ့ဘူးလို့ဒီအစီရင်ခံစာကပြောပါတယ် လူမျိုးဘာသာရေးရာဆက်လက်ချိုးဖောက်ခံရတာကြောင့်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးဆိုရင်ကြာကောင်းတဲ့နိုင်ငံတစ်နိုင်ငံအဖြစ်ဆက်ပြီးသတ်မှတ်ဖို့ USCIRF ကအကြံပြုခဲ့တာလည်းဖြစ်ပါတယ်။1996ခုနှစ်ကစပြီးတော့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးဆိုရင်ကြာကောင်းတဲ့နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတ်မှတ်ခဲ့တာဖြစ်ပြီးတော့နောက်ဆုံးအကြိမ်သတ်မှတ်ခဲ့တာကတော့2014ဇူလိုင်လကဖြစ်ပါတယ်။ဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးအထူးဆိုရင်ကြာကောင်းတဲ့နိုင်ငံတွေအဖြစ်ပြန်ပြီးသတ်မှတ်ဖို့အကြံပြုတဲ့နိုင်ငံ9နိုင်ငံထဲမှာမြန်မာနိုင်ငံနဲ့အတူတရုတ်အေရထရီးယား၊အီရန်၊မြောက်ကိုရီးယား၊ဆော်ဒီအာရေဗျ၊ဆူဒန်၊တက်မင်နစ္စတန်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတို့ပါဝင်ပါတယ်ခင်ဗျာ
။အမေရိကန်မရိန်းတပ်ဖွဲ့ဗိုလ်ချုပ်ကြီးဂျိုးဆပ်တန်ဖို့ဒ်ကိုပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌအသစ်အဖြစ်ဒီကနေ့မှအမေရိကန်သမ္မတဘရက်အိုဘားမားကအမည်စရင်းတင်သွင်းမယ်လို့ခန့်မှန်းထားပါတယ်။ဗိုလ်ချုပ်ကြီးတန်ဖို့ဒ်ဟာလက်ရှိဥက္ကဋ္ဌချီတက်ဗိုလ်ချုပ်ကြီးမာတင်ဒမ်စီနေရာမှာအစားထိုးတာဝန်ယူရမှာပါ။ဗိုလ်ချုပ်ကြီးတန်ဖို့ဒ်ဟာလက်ရှိမှာမရိန်းတပ်ဖွဲ့တမှုချုပ်အဖြစ်နဲ့တာဝန်ထမ်းဆောင်နေပြီးတော့ပြီးခဲ့တဲ့နှစ်နောက်ပိုင်းကမှဒီတာဝန်ကိုစာယူထားတာပါရှင
်။
အင်္ဂါနေ့ထိပ်တန်းရောက်တဲ့တွင်တွေကိုမခင်ဖြူထွင်းနဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်နားဆင်နိုင်ပါရရှင်သောတာရှင်များရှင်အမျိုးပါသာသာသနာဆောင်ရှောင်ရေးအတွက်အစိုးပြုတင်သွင်းထားတဲ့ဥပဒေမူကြမ်းတွေအပေါ်ဆိုရင်မကင်းဖြစ်မိပြီးမြန်မာနိုင်ငံအနေနဲ့လူ့အခွင့်အရေးစိန်ခေါ်ချက်တွေကိုကိုင်တွယ်ဖြေရှင်းဖို့လိုအပ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ပြည်ထောင်စုလွတ်တော်နာယကသူရဦးရွှေမန်းကအမေရိကန်အာဏာပိုင်တွေနဲ့တွေ့ဆုံစဉ်မှာအမေရိကန်ဘက်ကခုလိုထောက်ပြပြောဆိုခဲ့ကြတာပါဒီအကြောင်းကိုတော့ကိုသားညုံဦးကတင်ပြထားပါရရှင
်လူနည်းစုဘာသာဝင်တွေအပါအဝင်ဒီမတူကွဲပြားကြတဲ့မြန်မာပြည်သူအားလုံးရဲ့အခွင့်အရေးဒန်းတူအကာအကွယ်ရရှိဖို့အတွက်လိုအပ်ချက်ရှိတဲ့အကြောင်းသမ္မတဥဘာမားရဲ့မြို့သားလူညီညွတ်ဆိုင်ရာဒုတိယကြံပေးဘန်ဂျမင်ရို့ဒ်စ်ကဒီပြည်ထောင်စုလွတ်တော်နာယကသူရဦးရွှေမန်းနဲ့မနေ့တုန်းကတွေ့ဆုံစဉ်မှာပြောဆိုခဲ့တာပါအမျိုးဘာသာတာနာဆောက်ရှောက်ရေးဆိုတဲ့ဥပဒေကြမ်းနေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်ရတယ်လို့လည်းပြောခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းလူသားရပ်တည်မှုဆိုင်ရာအချက်အလက်တွေရင်ဆိုင်နေရသူတွေရဲ့စောင့်နေရေးတိုးတက်ကောင်းမွန်လာစေဖို့အစိုးရအနေနဲ့ဂတိကွက်အတိုင်းအလျင်မြန်ဆောင်ရွက်ဖို့လိုအပ်တယ်လို့လည်းမစ္စတာဘန်ရူ့စ်ကဒီလွှတ်တော်နိုင်ငံကသူရဦးရှိမကိုပြောခဲ့တယ်လို့သမ္မတအင်ပီရိုကသတင်းထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့သူရဦးရှိမဟာအမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့လည်းမနေ့တုန်းကတွေ့ဆုံပါတယ်။မြန်မာနိုင်ငံရဲ့လူ့အခွင့်အရေးစိန်ခေါ်ချက်တွေကိုကင်တွယ်ဖြည့်ရှင်းဖို့လိုအပ်နေတဲ့အချက်နဲ့ဆန္ဒပြသူတွေအပေါ်မှာအကြမ်းဖက်ကင်တွယ်ခဲ့မှုအပေါ်ပွင့်လင်းလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ဒုတိယနိုင်ငံရေးဝန်ကြီးကတောင်းဆိုခဲ့တဲ့အကြောင်းနိုင်ငံရေးဌာနပြောခွင့်ရသူ Jeff Rakiel ကပြောသွားပါတယ
် They discussed the importance of inclusive, credible and transparent elections later this year, meaningful political dialogue among all stakeholders to build trust, advance national
အခုနေ့ကျင်းပမယ်ရွေးကောက်ပွဲဟာအားလုံးပါဝင်နိုင်ပြီးအများလက်ခံယုံကြည်နိုင်တဲ့ပွင့်လင်းမြင်သာမှုရှိတဲ့ရွေးကောက်ပွဲဖြစ်ဖို့အရေးကြီးတဲ့အကြောင်းလဲဆွေးနွေးခဲ့ပါတယ်။အမျိုးသားပြန်လည်တင်းမြတ်ရေးနဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုကိုအထောက်ပံ့ဖြစ်စေဖို့အပြန်အလှန်ယုံကြည်မှုတည်ဆောက်နိုင်ဖို့အတွက်လဲအရေးပါတဲ့ခေါင်းဆောင်တွေအားလုံးအကြားအတိတ်ပဲပြေးဝါတဲ့နိုင်ငံရေးဆွေးနွေးမှုတွေအကြောင်းပြောပြခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အရေးကြီးတဲ့အကြောင်းလဲဆွေးနွေးပြစ်ပါတယ်။အမျိုးပါသာသာသနာကာကွယ်ရေးအတွက်ရည်မှန်းတဲ့ဥပဒေမူကြမ်း၄ရပ်နဲ့ပတ်သက်လို့ဆိုရင်မကင်းဖြစ်ရတဲ့အကြောင်းလဲဒုနိုင်ငံရေးဝန်ကြီးဘလင်ကန်ကပြောခဲ့ပါဗျ။ယာယီနိုင်ငံသားမှတ်ပုံတင်ကတ်ဝိုက်ကတ်ကိုင်းဆောင်သူတွေရဲ့အခြေအနေပေါ်မှာလဲစိုးရိမ်တဲ့အကြောင်းပြောပါဗျ။မြန်မာနိုင်ငံအတွင်းလူ့အခွင့်အရေးစိန်ခေါ်ချက်တွေအပေါ်ခိုင်ခိုင်မာမာအပြေထုတ်နိုင်မှုအရေးကြီးတဲ့အကြောင်းဒုနိုင်ငံရေးဝန်ကြီးကထောက်ပြခဲ့တယ်လို့ဆန္ဒပြသူတွေအပေါ်အကြမ်းဖက်ကိုင်းထွက်ဖြေရှင်းခဲ့တဲ့ကိစ္စအပေါ်လွတ်လပ်ပွင့်လင်းတဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ကိုလည်းတောင်းဆိုခဲ့ပါဗျ။
မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းမှုမှာတိုးတက်မှုတွေရှိနေပေမဲ့ဘာသာရေးဘက်မှာတော့တင်းမာမှုတွေရှိနေပြီးတော့လူနည်းစုဘာသာဝင်တွေအတွက်အခက်ကြုံမှုတွေရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဒီအမေရိကန်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာထူးတန်းအမတ်ကြီးဒေးဗစ်ဆပ်ပစတင်းကလည်း VOA ကိုပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့လွှတ်တော်နိုင်ငံကသူရောက်ရှိမှန်းနဲ့အမေရိကန်တာဝန်ရှိသူတွေတွေ့ဆုံခဲ့ရမှာလက်ရှိမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။သမရအင်ပီရိုရဲ့ဒီအမျိုးသားလူမျိုးဆိုင်ရာဒုတိယကြံပေးဘန်ရူ့စ်နဲ့တွေ့ဆုံစဉ်မှာတော့ဒီလက်ရှိမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲတွေအတွက်ကြိုးပမ်းဆောင်ရွက်မှုတွေနဲ့လွှတ်တော်လုပ်ငန်းရပ်ဆိုင်ရာကိစ္စရပ်တွေကိုလည်းသူရောက်ဥရှိမနဲ့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ
ကိုသားညုံပါရှင်ခုတော့တိုင်းရင်းသားသတင်းတပုတ်တင်ပြပါမယ်အစိုးရတပ်တွေနဲ့လက်ရှိတိုက်ပွဲဖြစ်နေကြတဲ့တိုင်းရင်းသားလက်နက်ကိုင်၃ဖွဲ့ဟာ NCCD အဖွဲ့ကနေနှုတ်ထွက်မယ်လို့ရှမ်းပြည်နယ်ဝဒေတာပန်းစမ်းမှာကျင်းပနေတဲ့လက်နက်ကိုင်တိုင်းရင်းသားထိပ်သီးညီလာခံမှာမနေ့ကတည်းကအစိုးတင်တွင်းလိုက်ပါရယ်အပြစ်ရငြိမ်းချမ်းရေးရဖို့လှုံ့ဆော်နေတယ်ဆိုရဲမြန်မာအစိုးရရဲ့လုပ်ရက်တွေအပေါ်တန်တရားရှိလာတာကြောင့်လို့ဆိုပါရယ်ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးထားပါရယ်ရှင
်မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ UPWC နဲ့
NCCT တနိုင်ငံလုံးအပြစ်ခတ်ရေးဆေးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့တို့ဟာမတ်လ30ရက်နေ့ကတနိုင်ငံလုံးအပြစ်ရရေးသဘောတူစာချုပ်မူကြမ်းကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလိုသဘောတူညီမှုရှိပေမဲ့လည်းအစိုးရတပ်တွေက AA ရခိုင်တပ်မတော် MNDAA ကိုကန့်တပ်ဖွဲ့နဲ့ TNLA တအောင်းပလောင်တပ်ဖွဲ့တွေကိုတောက်လျှောက်ထိုးစစ်ဆင်နေခဲ့တာပါ။အခုပန်ဆန်းမှာကျင်းပတဲ့ညီလာခံကို AA MNDAA နဲ့TNLA တပ်ဖွဲ့တွေကိုဖိတ်ကြားခြင်းမပြုဖို့အစိုးရဘက်ကဖိအားပေးတာမျိုးရှိတာကြောင့်ဒီအခြေအနေတွေပေါ်မူတည်ပြီးအစိုးရနဲ့အပြစ်ခတ်ရယ်ဆယ်ရေးဆွေးနွေးနေတဲ့ NCCD အဖွဲ့ကနေသူတို့နှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ကြကြောင်း TNLA တအောင်းပလောင်တပ်ဖွဲ့ပြောခွင့်ရသူမိုင်းအိုက်ကျော်က VOA ကိုပြောပါတယ
် NCCD ဘောနော် NCCD ကနေနှုတ်ထွက်တဲ့အကြောင်းရင်းကဒီမတ်လ31ရက်နေ့မှာဒီ NCCD အဖွဲ့နဲ့ UCC ကသဘောတူညီချက်မူကြမ်းကိုလက်မှတ်ထိုးတော့ဘောနော်ဒါမှတူနေချင်းမှာဒီကျွန်တော်ဒီသားမှာတက်ပွဲစီဆက်ဖြစ်တယ်။အဲရခိုင်ပဲရောခုကမရောဒီကျွန်တော်တောင်းတိတာပေါ့နော်။ဘလောင်တိတာပေါ့နော်။အာတောက်ဆော်စီပွဲတွေဖြစ်နေ။နောက်ပိုင်းမှာဒီဘာသာညီလာခံကိုကျွန်တော်ဖွဲ့ပြီးမတက်ဖို့ UBDL ကအဝဟိုလမ်းကပြောကြတာရှိတယ်။အဲဒီကြည့်ယူခြင်းအဖြစ်ဒီအာ UBDL ကကျွန်တော်ဖွဲ့ပေါ်မှာမြို့တာမှုကျွန်တော်တင်ရတာပေါ့နော်။အဲကြောင့်လုပ်ထလေတဲ့ပုံမှာ
သူတို့ရဲ့အဆိုပြုချက်ကို NCCD အဖွဲ့ကချက်ချင်းအကြောင်းပြန်ကြားခြင်းမရှိသေးပါဘူး။ပန်ဆန်းညီလာခံပြီးဆုံးမဲ့မေလ6ရက်နေ့လောက်မှာတိုင်းရင်းသားလက်နက်ကိုင်3ဘွဲ့တင်ပြတဲ့နှုတ်ထွက်ရေးအဆိုနဲ့ပတ်သက်ပြီးတစုံတရာအဖြေထွက်လာမယ်လို့မျှော်လင့်နေကြပါတယ်။ NCCD အဖွဲ့ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုကိုးစားပြုပြီးတနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရဲဆဲနိုင်ဖို့အစိုးရရဲ့ UBWC အဖွဲ့နဲ့ဆွေးနွေးလာခဲ့တာပါ။လက်နက်ကိုင်အဖွဲ့အားလုံးသဘောတူမှသာNCCT အဖွဲ့ကလည်းအစိုးရနဲ့အပြစ်ရရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်မှာဖြစ်တယ်လို့အစိုးရပိုင်းကထုတ်ပြောခဲ့တာရှိပါတယ်။အခုလိုလက်နက်ကင်သုံးဘွဲ့ခွဲထွက်မဲ့ကိစ္စနဲ့ပတ်သက်ပြီး NCCT ရဲ့သဘောထားကိုသိရှိနိုင်ဖို့တာဝန်ရှိသူတွေကို VOA ကစ조사ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်ခုထိမရသေးပါဘူး။ဒီအတောတွင်မေလ4ရက်နေ့တုန်းကအစိုးရတပ်တွေနဲ့ TNLA တအောင်းပလောင်တပ်ဖွဲ့တို့ကြောင်မဲမြို့နယ်တဝိုက်မှာရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီအခြေအနေတွေအရမြန်မာအစိုးရဟာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုင်းပြည်လုံးအတိုင်းအတာအပြစ်ခတ်ရဲဆဲဖို့အာတိသရှိဖို့မရဘူးလို့မြင်ကြောင်း TNLA တပ်ဖွဲ့ပြောခွင့်ရသူမိုင်းအိုက်ကျော်ကပြောပါတယ
်။ဒီကမြင်ရတော့ဒီသူတို့ဆွေးနွေးကြလဲအခြေအနေလဲတော်လေးကြာပြီနော်။အာကြာပြီမဲ့လဲဒီဟာကသူအမှန်တကယ်အစီအမံလုပ်ချင်တဲ့သဘောတော့မရှိဘူးတင်တာပဲ။အာသူကဒီတိုင်းသားအဖွဲ့တပ်ဖွဲ့ကြီးတပ်ဖွဲ့ကြီးတပ်ဖွဲ့သူကခွဲပြီးမှဒီအတင်းတင်းချင်းတဲ့ဘောလို့တွေ့ရတယ်ဒီရှိပြီးတာအဖွဲ့ကောင်မှဆူရကလက်မခံမှုစင်တာတိုင်းကြီးလုံးဆောင်ရဖို့အနေထားတော့တော်လေးချေရနေပါတော
့ NCCD အဖွဲ့ကနေနှုတ်ထွက်လိုက်ကြတယ်ဆိုတော့အဲ့ဒီတိုင်းသားလက်နက်ကင်၃ဘွဲ့ကအစိုးရနဲ့အပြည့်အညံညံရေးဆွေးနွေးသွားနိုင်ဖို့နီလန်းရှာဖွေသွားမယ်လို့ပြောပါတယ်ဒါအပြင်မတ်လ31ရက်နေ့ကရန်ကုန်မြို့မှာ UPWC နဲ့ NCCD အဖွဲ့တို့သဘောတူထားတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ရရေးသဘောတူစာချုပ်မူကြမ်းပါအချက်တချို့ကိုပြန်လည်ပြင်ဆင်နိုင်ဖို့ NCCD အဖွဲ့ဝင်လက်နက်ကိုင်၄ဘွဲ့ကဝါဒီသားမှာလက်ရှိကျင်းပနေတဲ့ပန်ဆန်းညီလာခံမှာတင်ပြဆွေးနွေးမှုတွေရှိခဲ့ပါတယ်ခင်ဗျာ
သောတာရှင်များရှင် UWS ရဲ့ဝါပြည်ပေးစီညီညွတ်ရေးအဖွဲ့ဌာနချုပ်ပန်ဆန်းမှာကျင်းပနေတဲ့တိုင်းရင်းသားညီလာခံကြောင့်မြန်မာအစိုးရနဲ့တိုင်းရင်းသားအဖွဲ့အကြားညှိနှိုင်းဆောင်ရွက်နေတဲ့တနိုင်ငံလုံးအတိုင်းအတာအပြစ်အခက်ရက်စဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တက်ရောက်မှုရှိလာနိုင်မယ်လို့ယူဆပါသလားရှင်လာမယ့်အင်္ဂါနေ့ညပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားစေလိုပါတယ်။ဒါ့အပြင်ကိုယ့်အမည်ကိုယ်မေးချင်တာတွေကိုအတန်ဖိုင်နဲ့ဖြစ်စေစာနဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်ကတော့1-332-382-9994ကိုဆက်သွယ်နိုင်ကြပါတယ်ရှင်။email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါရစေ
။ဒီကနေ့ည9:00နာရီတိုင်းလေးလိုက်မှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ VOA American အသံညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရစေ။ခုတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုဆက်တဲ့တင်ပြချင်ပါရစေ။ထိုင်းနိုင်ငံတောင်ပိုင်းဆူရတ်ဌာနီမြို့ရဘာချမ်းမှာအလုလုကိုင်းနေတဲ့တရားဝင်အထောက်အထားလက်မှတ်ရှိသူမြန်မာအလုသမား၄ဦးကလုအားခတောင်းတာကြောင့်အလုရှင်ကမေလ၂ရက်နေ့ကတနက်နဲ့ပြစ်ခတ်ခဲ့ပါတယ်။အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA သတင်းချောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံတောင်ပိုင်းဆူရတ်ဌာနီမြို့လေရင်ကွင်းရဲ့နောက်ဘက်မှာရှိတဲ့ရာဘာချန်ဟောင်းမှာအလုသမားတွေလုံအားကတောင်းရကနေအလုရှင်ကတနက်နဲ့ပြစ်ခတ်မှုတွေလုပ်ခဲ့တာဖြစ်တယ်ဆိုပြီးလုံသမားတွေကိုကူညီပေးနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
။အရင်ကတော့အရင်ဆက်နေခဏနေတွေတုန်းကဒီတစ်ချံပြီးလို့ရှိရင်တစ်ချံလောကရှင်ပေးတယ်။ဟိုကနှစ်ချံပြီးသွားပြီးအဲ့ဒီလောသမားတွေကိုလောကမရှင်းဘူးသူတို့စီးပွားလောလောသမား400ပေါင်းဘတ်ငွေ3000ကျော်ရဲ့အရေးရှိတယ်သူတို့ဓမိလေးပြားကြလည်းမရှိတော့ဘူးဆံရလည်းမဆံချင်းကြီးပြီးတော့ဒီလိုမတော်ဘူးပါဆိုပြီးတော့သူကထိုင်နေတယ်သူတို့နေတဲ့စာပါရှန်လေးမှာပေါ့ထိုင်နေတော့တစ်ခေကရောက်လာပြီးတော့နေတော့ဘာဖြစ်လို့မရှင်းတာလဲပါညကျွန်တော်တို့လောကရှင်းဘူးလေကျွန်တော်တို့စားကြရမရှိဘူးလို့ပြောတော့တစ်ခေကတနက်နဲ့ချစ်ချစ်ပြီးဟာလောသမားတွေထွက်ပြေးကြရှာတာသူအဲ့ဒီမှာဆိုးဆိုးလဲကောင်းလေရဒီဘက်ကကောင်းအောင်ဟိုဘက်ဒီဘက်ထောက်ရှင်းပေါ့ထောက်ထည့်သွားတယ်အဲ့ဒီကောင်လေးကတက်နေချေရွယ်မော်ဘီနယ်ဘီလင်းမျိုးနဲ့တောင်ကျောင်းရွာကဖြစ်တယ
်တနက်နဲ့ပြစ်ခတ်ခံရသူတွေကတော့ဦးတန်းအောင်ဦးအေးမင်းကိုလင်းထက်နိုင်နဲ့ဖြိုးဆိုတဲ့ကရင်လူမျိုးတဦးနဲ့ရခိုင်လူမျိုးတဦးမွန်လူမျိုးတဦးတို့ဖြစ်ပါတယ်သူတို့တွေမှာတရားဝင်အထောက်အထားလက်မှတ်တွေရှိပေမဲ့ဘယ်ကိုတိုင်ကြားရမှန်းမသိတာကြောင့်ဥပဒေအရကာကွယ်ပေးဖို့အတွက်တောင်းဆိုကြတယ်ဆိုပြီးဦးကျော်တောင်းကဆိုပါတယ်မြန်မာလူသမားတွေအခုလိုတနက်နဲ့ပြစ်ခတ်ခံရမှုနဲ့ပတ်သက်လို့ဗန်ကောက်မြို့မှာရှိတဲ့မြန်မာလူသမားတန်အရာရှိဦးသိန်းနိုင်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့ပြစ်ခတ်မှုသတင်းတွေကြားရပေမဲ့စုံစမ်းစဲဖြစ်တယ်လို့ဆိုပါတယ
်။လက်ပြစ်ခတ်တယ်လို့ကြားရလို့ကတော့လို့ပေါ့ဟိုဗီဒီယိုကတော့ပြောရကြတကယ်တကယ်မေးကြည့်လို့ဘာမှမကြားဘူး။အဲ့တော့ကျွန်တော်တို့အဲ့ဒီဒေသကလက်မေးနေတယ်
ဒီလိုတနက်နဲ့ပြစ်ခတ်ခံရမှုတွေနဲ့ပတ်သက်လို့နှစ်နိုင်ငံအစိုးရတွေအနေနဲ့မြန်မာနိုင်ငံသားရွှေ့ပြောင်းလူသမားတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်ဆိုပြီးဦးကျော်တောင်းကတော့ဆိုပါတယ်။
အမှန်တကယ်ကကျွန်တော်တို့ကဒီကိုယ်နိုင်ငံသားပါလားလူတယောက်ဖြစ်ပြီးကလေးတယောက်ဖြစ်ပြီးမြန်မာနိုင်ငံသားတရားဥပဒေအကာအကွယ်ကိုကျွန်တော်တို့မြန်မာအစိုးရကလည်းပေးခြင်းတယ်လို့ထိုင်းအစိုးရကလည်းပေးခြင်းတယ်ဒီ
ထိုင်းနိုင်ငံအတွင်းမှာအခုလိုမျိုးလက်လွတ်စပယ်ပြစ်ခတ်မှုတွေကလွန်ခဲ့တဲ့ဆယ်စုနှစ်တခုကျော်ကတည်းကရှိခဲ့တာပါအကြောင်းအချက်မေမေရရမရှိပဲပြစ်သက်မီးရှို့ခံရတာအလောင်းဖြောက်ဖျက်ခံရတာတွေကလည်းအများအပြားရှိခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းရဲဘော်ချုပ်ဟောင်းဆရာဝန်သားအဖကိုမြန်မာလူသမားတွေကိုတပ်ဖြတ်မှုအလောင်းဖြောက်ဖျက်မှုနဲ့ပြင်းထန်တဲ့ထောင်ဒဏ်များချခဲ့ပါတယ်။ထိုင်းနိုင်ငံတွင်းမှာရှစ်ပြောင်းလူသမားနှစ်တန်းခွဲကနေသုံးတန်းလောက်ရှိနိုင်တယ်ဆိုပြီးမြန်မာနဲ့ထိုင်းနိုင်ငံအစိုးရတွေကခန့်မှန်းထားပေမဲ့အလို့သမားလက်မှတ်လုပ်သူတသိန်းခွဲလောက်ပဲရှိတာပါ။ဒီလိုတရားမဝင်နေထိုင်သူတွေများတဲ့အတွက်တရားမဝင်တေဆုံးမှုတွေဒဏ်ရာရမှုတွေရှိခဲ့ရင်လဲအာဏာပိုင်တွေကိုတိုင်ကြားဖို့မိသားစုဘက်ကစိုးရိမ်ပူပန်မှုတွေရှိတာကြောင့်ဒီလိုနဲ့ပဲကြည်အေးပြီးအမှုမဖွင့်တာတွေစေမီတိုနဲ့ကုသတာတွေလည်းရှိနေပါတယ်အခုဖြစ်ရမှာလဲစေးရုံစေးကမ်းမသွားရဲပဲစေမီတိုနဲ့ပဲကုသနေတယ်လို့ဆိုပါတယ်ဆူရတ်ဌာနီခရိုင်ထဲမှာရှေ့ပြောင်းလို့သမားရေးလှုပ်ဆောင်သူတွေတိတ်မရှိကြတဲ့အတွက်လဲအလုသမားတွေအနေနဲ့တိုင်ကြားနိုင်ဖို့အတွက်အခက်အခဲတွေရှိနေပါတယ်ထိုင်းနိုင်ငံအတွင်းမှာတရားမဝင်အလုပ်လုပ်ရင်အခုလိုမျိုးအဖြစ်မျိုးတွေကြုံရတဲ့အခါမှာမှုကိုမရင်ဆိုင်ရတဲ့အတွက်လဲမြန်မာလူသမားတွေဘက်ကနစ်နာမှုတွေကိုပဲကြုံနေရပါတယ်ရှင်
မအေးအေးမှာပါရှင် VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ပထမဆုံးအချိန်ကျင်းပတဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ညီလာခံကနေပညာရေးဥပဒေအမြန်ဆုံးပြဋ္ဌာန်းပေးဖို့နဲ့ဖန်ခံနေရဆဲဒီမိုကရေစီပညာရေးတပိတ်မောက်ကျောင်းသားတွေကိုချွင်းချက်မရှိအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်ဆရာမတွေရဲ့ရပိုင်ခွင့်နဲ့ဘဝလုံးချုံရင်အာမခံချက်ပေးနိုင်မဲ့ဆရာမဥပဒေပြဋ္ဌာန်းပေးဖို့ကိုလည်းဆွေးနွေးခဲ့ကြပါရယ်မန္တလေးမြို့မှာကျင်းပခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ညီလာခံနဲ့ပတ်သက်ပြီးဆက်တွယ်မေးမြန်းထားတဲ့မဆုမုံကစူးစီးတင်ပြထားပါရယ်ရှင
်မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးကအစ်စ်မြင့်တက္ကသိုလ်ကောလိပ်အစိုးရကျောင်းပေါင်းစုံနဲ့ပုဂ္ဂလိကကျောင်းတွေကဆရာမပေါင်း300ကျော်စုဝေးတက်ရောက်ခဲ့ကြတဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ရဲ့ညီလာခံမှာနိုင်ငံအနာဂတ်အတွက်အရေးကြီးတဲ့ပညာရေးအခမ်းအနားကိုအဓိကဆွေးနွေးခဲ့ကြပါတယ်။အခုလွှတ်တော်တွင်မှတင်သွင်းထားတဲ့အမျိုးသားပညာရေးဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့ကိုလည်းတောင်းဆိုလိုက်ကြတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်အထွေထွေအတွင်းမှုတက်ဒေါက်တာအာကာမိုးသူကပြောပါတယ
်။ပညာရေးတစ်ခုကိုလွှတ်တဲ့အခါမှာတော့ဒီဟန်ချက်ညီညီပူးပေါင်းဖို့လိုတယ်။ဒါပေမဲ့ဖြစ်နေမှာလည်းဖြစ်နေကြတာတူတက်ဖို့ကအခြေခံကဏ္ဍကတူတက်ဖို့လိုတယ်ဆိုတဲ့ဟာကိုကျွန်တော်သုံးသပ်ကြတယ်။ဆရာမရဲ့ခန့်ကဏ္ဍရည်သွေးခန့်ကဏ္ဍကရေးပါတဲ့ခန့်ကဏ္ဍတစ်ခုမှရောက်လာတယ်ဆိုတဲ့ဟာကိုဝိုင်းဝန်းထောက်ပြကြတယ်။ဒီကကတော့ဇနစ်ပါ။ဇနစ်ကအားလုံးဒီပါဝင်ခွင့်ရတဲ့ဇနစ်တစ်ခုဖြစ်ဖို့လိုတယ်။ပါဝင်ခွင့်ရတဲ့ဇနစ်တစ်ခုမဖြစ်ဘူးဆိုလို့ရှိရင်အောင်မြင်မှုကအလံဝေးမယ်ဆိုတဲ့ဟာကိုလည်းတော်တော်များထောက်ပြကြတယ်။မကင်မနေအကြံဉာဏ်တောင်းတာတဲ့ဝိုင်းလို့ကြမယ်ဆိုတဲ့ရည်ရွယ်မှုတစ်ခုကို ပြန်ပြန်တောင်းတာပိုကောင်းတယ်အဲ့လိုမျိုးရေးမှုမှုဆိုလို့ရှိရင်တော့ကျွန်တော်တို့ကနောက်ကျကျန်ခဲ့မယ်ဆိုတော့ကျွန်တော်သုံးသပ်ကြတယ်မြေသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့မှအဲ့ဒီဥပဒေတွေကြီးကျွန်တော်တို့အကုန်လုံးနဲ့ဆက်ဆံတဲ့ဥပဒေဆရာတွေနဲ့ပတ်သက်တဲ့ဥပဒေဒါကြောင့်မို့ကျောင်းသားရောဆရာရောချိုးညီညီပါဝင်တဲ့အတွေ့အကြုံမှုတွေစဉ်းစားဆုံးဖြတ်မှုတွေပါဝင်ဆွေးနွေးခွေတွေအကြံပြုခွေတွေဝိုင်းဝန်းလှုပ်ဆောင်ခွေတွေ participation ကဏ္ဍတော့ဒီကတာတောင်းခဲ့ဖို့လိုရဲပါတော့
ပညာရေးစနစ်တင်ကြားနည်းစနစ်စာမွေးနည်းစနစ်ဆိုင်ရာပြုပြင်ပြောင်းလဲရေးအပြင်ဆရာဆရာမတွေရဲ့တာဝန်ဝတ္တရားရပိုင်ခွင့်နဲ့လူနေမှုဘဝအာမခံချက်တွေနဲ့ပတ်သက်လို့ခိုင်မာတိကျတဲ့ဥပဒေတရပြဋ္ဌာန်းနိုင်မှုအရေးလဲဆွေးနွေးခဲ့ကြပါတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အမှုဆောင်အဖွဲ့ဝင်ပသိမ်တက္ကသိုလ်သမိုင်းကတိကဦးတန်းထိုင်အောင်ကပြောပါတယ
်ပညာရေးအစ်စ်တော်ဒီနိုင်ငံကအစ်စ်လီမလုပ်နေပညာရေးကကျွန်တော်တို့လွတ်လပ်ခွင့်ပိတ်ပြီးရေးကြီးတယ်ပညာရေးလွတ်လပ်ခွင့်ပင်တားရေးလွတ်လပ်ခွင့်ကျဲမဲ့ပြည်သားပေါ့နော်အဲဒါကြင်ပညာအပိုင်ရင်းဖြစ်ပြီးနေအမီတောင်းတောင်းသားတွေရဲ့အဆက်ကဲတွေအစွမ်းကုန်ဖြည့်ရှင်ပြီးခုအဆက်ကဲမတွေရဲ့အခွင့်အရေးရပညာတုတ်တဲ့အခွင့်အရေးတွေရရှိဖို့ဆက်ကဲမတွေရဲ့လူမှုဘဝအဆင့်အတန်းတွေမြန်မာပြည်လူငယ်တွေအစားပြည့်နေတယ်အဲဒီအစားမျိုးတွေနဲ့ခိုင်ခိုင်မာမာဖြစ်လာအောင်ဆောင်ရွက်ကြဖို့
ဒါအပြင်အမျိုးသားပညာရေးပြုပြင်ပြောင်းလဲရေးငြိမ်းချမ်းစွာခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီကျောင်းသားတပိတ်ကတပိတ်မောက်ကျောင်းသားတွေကိုချွင်းချက်မရှိအမြန်ဆုံးပြန်လွတ်ပေးဖို့ကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကတောင်းဆိုခဲ့တဲ့အကြောင်းအဖွဲ့ချုပ်အတွင်းမှဦးအာကာမိုးသူကပြောပါရစေ
။ကျွန်တော်တို့ချင်းချင်းမရှိပြန်လောက်ပေးဖို့ဆိုပြီးတော့ကျွန်တော်တို့ညီလာခံမှာပဲ statement ထုတ်ပြန်ခဲ့ပါတယ်
ဒီညီလာခံကိုနိုင်ငံတကာပညာရေးအဖွဲ့အစည်းတွေကလည်းလေ့လာသူအဖြစ်တက်ရောက်ခဲ့ကြသလိုနိုင်ငံတော်ကတက္ကသိုလ်အသီးသီးကဆရာဆရာမတွေကလည်းတက်ရောက်ခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကပြောပါတယ်မေလ2ရက်3ရက်2ရက်ဆက်တိုက်ကျင်းပခဲ့တဲ့ပထမဦးဆုံးအကြိမ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့ညီလာခံကနေအစိုးရလွှတ်တော် NNER နဲ့ကျောင်းသားတွေလေးပွင့်ဆိုင်သဘောတူညီချက်နဲ့တင်သွင်းထားတဲ့အမျိုးသားပညာရေးဥပဒေအမြန်ဆုံးပြဋ္ဌာန်းပေးဖို့နဲ့ဖမ်းဆီးခံကျောင်းသားတွေအမြန်ဆုံးပြန်လွှတ်ပေးရေးတောင်းဆိုခဲ့ကြပါတယ်ရှင
်မဆုမမရှင်အင်္ဂါနေ့ညနေခင်းအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးကြားရှိတဲ့အချိန်တွင်သတင်းချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင
်စီးရီးယားနိုင်ငံရဲ့အကြီးဆုံးမြို့အလက်ပိုမှာအစိုးရတပ်တွေနဲ့သဘုံတွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ဒါဟာနှစ်ဖက်စလုံးကဒီစစ်ရာဇဝတ်မှုတွေကိုကျူးလွန်နိုင်ခြေရှိနေတယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဒီနေ့ထုတ်ပြန်တဲ့အစီအကံစာမှာဖော်ပြပါတယ်အလက်ပုံမျိုးမှာနေထိုင်အလုပ်လုပ်ကိုင်နေကြတဲ့လူတရာနဲ့တွေ့ဆုံမိ мян ချက်တွေကိုအခြေခံပြီးတော့ဖော်ပြလာမှာပြီးခဲ့တဲ့ဇန်နဝါရီလကစလို့အစိုးရစစ်တပ်ဟာဈေးပလီဈေးရုံနဲ့စတင်ကြောင်းတွေကိုစီပိုင်းဘုံတွေနဲ့တခြားပောက်ကွဲစီတဲ့လက်နက်တွေကိုတုံးပြီးတော့တိုက်ခိုက်ခဲ့တယ်လို့ Amnesty International အဖွဲ့ရဲ့အစီအကံစာမှာဖော်ပြထားပါတယ်ဆော်ဒီအာရေဗျာနိုင်ငံအနေနဲ့ယီမင်နိုင်ငံရဲ့အဓိကကျတဲ့နိုင်ငံတကာလေဆိပ်ကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေရပ်တန့်မှုကုလသမဂ္ဂကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပန်ချလိုက်ပါတယ်။ဒီကြောင့်တိုက်ခိုက်မှုတွေကြောင့်လေယာဉ်ပြေးလည်တွေထိခိုက်ပျက်စီးပြီးအသုံးမရသုံးလို့မရပဲဖြစ်ကုန်တာကြောင့်မလို့ဒီကုလသမဂ္ဂရဲ့အကူအညီပေးရေးပစ္စည်းတွေဖြတ်ဝေတဲ့နေရာမှာလှုပ်ဆောင်လို့မရပဲဖြစ်နေရတယ်လို့ဒီကုလသမဂ္ဂကပြောဆိုထားတာပါရှင်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ဒီပြည်ထောင်စုလွှတ်တော်နာယကလည်းဖြစ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်တဲ့သူရအုရှိမန်းဟာမနေ့ကတနင်္လာနေ့တုန်းကတော့အမေရိကန်သမ္မတရဲ့အမျိုးသားလူ့ကျိုးရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘက်ဂျမင်ရော့စ်နဲ့နေပြည်တော်မှာဒီကမှာရှင်အင်ပြူတော်မှာတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီဖြစ်ဖြစ်ပြောင်းလဲမှုလုပ်ငန်းတွေနောက်လွှတ်တော်ရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြသလိုအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအက်သိုနီဘလစ်ကင်စ်နဲ့မနေ့ကတွေ့ဆုံခဲ့ချိန်မှာတော့ဒီလာမယ့်ရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာစိတ်ခေါ်ချက်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်ရှင်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးတော့စိုးရိမ်စရာကောင်းတဲ့နိုင်ငံတွေတဲကတနိုင်ငံအဖြစ်နဲ့ပြန်ပြီးတော့သတ်မှတ်ဖို့ပြည်ပဆိုင်ရာဘာသာရေးလွတ်လပ်မှုအစီအကံစာမှာဖော်ပြထားပါတယ်ရှင်
။တရင်ချင်းချုပ်ကိုမခင်ဖြူတွေကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရင်မှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီထိလိုင်းတိုမီတာ71 1925ရိုအနေနဲ့တိုက်ရိုက်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လာပါစေ။ VOA ကိုအားပေးနှားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.